အားလုံးပဲမင်္ဂလာပါခင်ဗျာကျွန်တော်တို့ရဲ့နုပြတတ္တာအတုဇာကဏ္ဍဆိုတဲ့အစီအစဉ်လေးကနေပြီးတော့နားဆင်သူတောတာရှင်အပေါင်းကိုကျူးစွနှုတ်ခွန်းဆက်တာလိုက်ပါတယ်ကျွန်တော်ရဲ့အစီအစဉ်လေးကယနေ့ခေတ်လူငယ်လူရွယ်တွေရဲ့ဘဝအတ္တကောင်းကျိုးကိုမျှော်ယီပြီးတော့အတုဇာကောင်းတဲ့အချက်ကလေးတွေသင်ခန်းစာယူဇာကောင်းတဲ့အချက်လေးတွေကိုစူးစမ်းပြီးတော့တင်ဆက်ပေးနေတဲ့အစီအစဉ်လေးပဲဖြစ်ပါတယ်ပြီးခဲ့တဲ့အပတ်များစီကလည်းလူငယ်လူရွယ်ရဲ့ဘဝအတ္တပြင်ဆင်နေတဲ့နေ့ရက်ကာလဖြစ်တယ်အဲ့ဒီနေ့ရက်ကာလမှာကျွန်တော်တို့ရဲ့စိတ်ထားအကျင့်အကြံအပြုမူတွေဟာရိုးသားပြီးတော့ကြိုးစားပြီးတော့ပြင်ဆင်သင့်တယ်ဒါမှနောက်တစ်ချိန်ကျွန်တော်တို့ဟာအမြင့်ကိုရောက်တဲ့အခါခေါင်းဆောင်ပိုင်းဖြစ်တဲ့အခါမှာစိတ်ချလုံခြုံမှုနဲ့အတူနော်လူတွေကြည်ညိုလေးစားတဲ့ခေါင်းဆောင်တွေဖြစ်နိုင်ပါမယ်လို့ကျွန်တော်ဆွေးနွေးပြီးတော့ပြောကြားပေးခဲ့ပါတယ်ဒီတစ်ပတ်မှာလည်းပဲအဲ့ဒီအချက်လေးပုံမှာအခြေခံပြီးတော့ဆက်လက်ပြောကြားသွားမှာဖြစ်ပါတယ်လူငယ်လူရွယ်တွေရဲ့ဘဝတက်တာအင်တန်အရေးကြီးပါတယ်ကျွန်တော်တို့ရဲ့လူတယောက်ဖြစ်လာပြီဆိုလို့ရှင်ကျွန်တော်တို့မှာအချိန်ကာလကိုအကြမ်းမြတ်ဖြင့်ကျွန်တော်တို့၃ပိုင်းပိုင်းပြီးတော့ပဲနားလည်ကြပါတယ်အတိတ်ကာလရှိတယ်ကျွန်တော်တို့အခုလက်ရှိရင်ဆိုင်နေရတဲ့ပစ္စုပန်ကာလရှိတယ်ပြီးတဲ့အခါမှာအနာဂတ်ကျွန်တော်တို့မရောက်သေးတဲ့ကာလဆိုပြီးတော့ကာလအပိုင်းခြား၃ခုရှိပါတယ်လူငယ်လူရွယ်တွေဘဝတက်တာမှာလဲကျွန်တော်တို့ဖြတ်တန်းခဲ့ရတဲ့အတိတ်ကာလရှိဒါတော့ကျွန်တော်တို့ပြန်လှမ်းကြည့်ပြီးတဲ့အခါမှာဒီလေးကနေပြီးတော့ကျွန်တော်တို့ဘာလဲကိုမှားခဲ့လို့ရှင်လဲသင်္ကန်းစာယူရမယ်မမှားခဲ့ဘူးကောင်းတာလေးလောက်ခဲ့တယ်ဆိုရင်အဲ့ဒီကောင်းတာလေးတွေကိုတိုးပြီးတော့ကျွန်တော်လောက်ရမယ်နော်အဲ့တော့သူက theory ပုံစံနဲ့ပေါ့နော်အဲ့ဒီကနေပြီးတော့ကျွန်တော်တို့ကသဘောတရားတွေကိုကျွန်တော်ကသင်ယူနိုင်တယ်ပြီးွားတဲ့အခါမှာနောက်အချိန်ကာလတစ်ခုဖြစ်တဲ့ပစ္စုပန်ကာလအခုကျွန်တော်လက်တွေ့ရင်ဆိုင်နေတဲ့ပစ္စုပန်ကာလဖြစ်တယ်ဒီကောင်လက်တွေ့ဆန်တယ်ပစ္စုပန်ကာလမှာကျွန်တော်ကအတိတ်တုန်းကကျွန်တော်တို့ရခဲ့တဲ့သဘောတရားတွေဒီ theory ကိုကျွန်တော်ကဒီလက်တွေ့ဘဝမှာအဲ့ဒီ theory နဲ့ကျွန်တော်ရဲ့ခွန်အားနဲ့ပေါင်းဆက်ပြီးတဲ့အခါမှာကျွန်တော်ကဒီပစ္စုပန်နေရကာလကိုကျွန်တော်ကရင်ဆိုင်ပြီးတော့ရှင်သန်ရမှာဖြစ်ပါတယ်။နော်။အဲ့ဒီလိုရှင်သန်နေနဲ့ကျွန်တော်တို့မှာနောက်ထပ်အလုပ်တစ်ခုပိုတယ်။အဲ့ဒါဘာလဲဆိုအခုပစ္စုပန်ကာလမှာစူးစမ်းပြီးတော့ရုန်းကန်နေတယ်၊လောက်ကင်နေတယ်ဆိုပေမဲ့လည်းကျွန်တော်ကဒီပစ်ဒီနေ့ဒီတလဒီတစ်နှစ်လောက်ကိုပဲကျွန်တော်ကအစင်ပြောင်ဆိုပြီးလှုပ်လို့ကျွန်တော်တို့မရပါဘူးကျွန်တော်တို့ကဟိုးနောက်10နှစ်နောက်အနှစ်20အဲ့ဒီနေရကာလတွေကိုပါမျှော်တွေးပြီးတဲ့အခါမှာအဲ့ဒီနေရကာလတွေအတွက်လေကျွန်တော်တို့ကလိုအပ်ရင်ပြင်ဆင်တာတို့အနာခံတာတို့ကျွန်တော်တို့လှုပ်တင်လှုပ်သွားမှာဖြစ်ပါတယ်ဒါကြောင့်မို့လူငယ်လူရတယောက်ဖြစ်လာပြီဆိုလို့ရှိရင်တော့ဒီနေ့ပြဿနာကဒီလိုရှင်းလိုက်ဟေးဒီနေ့ပြေလည်ရင်ပြီးရောဆိုတာနဲ့ဆိုရင်တော့ကျွန်တော်တို့ရဲ့ရည်ရှိမှာတော့ဒါနည်းနည်းလေးတော့အခက်အခဲဖြစ်မယ်ဆိုတဲ့သဘောအကြမ်းမြင်းကျွန်တော်တို့သဘောပေါက်ထားဖို့ရန်အတွက်လိုအပ်ပါတယ်ဒီလိုဒီပြဿနာဒီလိုတွေ့တယ်ဒီလိုရှင်းလိုက်မဟုတ်ဘူးဒီပြဿနာဒီလိုတွေ့မှန်ငါတို့ဒီလိုတော့ရှင်းရမယ်ဒါမဲ့နောက်ရေရှည်အနာဂတ်မှာငါတို့အတွက်ဒီပြဿနာကောင်းကျိုးဖြစ်နိုင်လားဆိုးကျိုးဖြစ်နိုင်လားဒီတည်းကနေပြောငါဒီလိုလှုပ်လိုက်လို့ရှင်ငါတို့အတွက်ကောင်းကျိုးပို့ပြီးတော့များနိုင်မယ်ဆိုကျွန်တော်တို့အနာဂတ်ကိုလည်းကျွန်တော်တို့မျှော်ယီပြီးတော့တွေးဖို့ရန်အတွက်အင်မတန်အရေးကြီးလာပါတယ်ဒါကြောင့်မလို့လူငယ်လူရွယ်တွေရဲ့ဘဝအတ္တဓာတ်အတွက်အချိန်ကာလတွေကိုပိုင်းခြားပြီးတော့နားလည်သဘောပေါက်ဖို့ရန်အတွက်လည်းအင်မတန်အရေးကြီးကြောင်းပြောလိုပါတယ်လူဘဝမှာဒါကျွန်တော်တို့ရဲ့အသက်ရှင်နေတဲ့ဟိုနေ့ရက်ကာလတွေကိုပဲကျွန်တော်ပိုင်းခြားပြအဲ့ဒီထက်လွန်နဲ့ဟိုเนาะကျွန်တော်တို့လူတယောက်ကเนาะမွေးစားကနေပြီးတော့เนาะအသက်80သို့မဟုတ်80ဒီအသက်ရှင်နေတာလဲတချို့50 60ရှိမယ်အဲ့ဒီကာလကိုပဲကျွန်တော်ကအတိတ်ပစ္စုပန်အနာဂတ်ဆိုကျွန်တော်ခွဲပြဒီထက်လွန်နဲ့အပိုင်းဟာကျွန်တော်လူတမိုင်းရောက်မှာရှိပါတယ်ဟာဥပမာအဖြစ်လူတွေကတည်ဆုံသွားခဲ့ပေမဲ့လေတော့သူရဲ့နာမည်ကတော့လောကထဲမှာကျန်နေခဲ့ပါအဲ့ဒါတမိုင်းဖြစ်သွားပါတယ်အဲ့တော့အဲ့ဒီလူကကောင်းခဲ့လားဆိုးခဲ့လားရုပ်မာခဲ့လားကောက်ကျစ်ခဲ့လားမြင့်မြတ်ခဲ့လားဖြူစင်ခဲ့လားဆိုတဲ့အတိုင်းဒါတမိုင်းမှာကျွန်တော်တို့မရေးပင်မဲ့လဲဆက်ပြီးတော့ကျန်နေခဲ့ပါတယ်ကျွန်တော်ပြန်ပြီးတော့စဉ်းစားကြည့်ပါကမ္ဘာတမိုင်းမှာဆိုရင်ဂျာမနီနိုင်ငံရဲ့နာဇီပါတီကိုဦးဆောင်ခဲ့တဲ့ဟစ်တလာဆိုလို့ရှိရင်ဒီနေ့တမိုင်းမှာကျန်ခဲ့ပါတယ်ဒီပုဂ္ဂိုလ်ကြီးဘာလုပ်ခဲ့လဲနော်သူ့ကိုကျွန်တော်တို့တတ်မှတ်တဲ့စံနှုန်းစံထားကိုကျွန်တော်သူမရှိတော့ပင်မဲ့လေအချိန်ကာလတစ်ခုဖြစ်တမိုင်းမှာမှတ်ကြောက်တင်ပြီးကြံနေခဲ့ပါအဲ့ဒီလိုပါပဲကျွန်တော်မြန်မာနိုင်ငံမှာဆိုလို့ရှိရင်လေကျွန်တော်နိုင်ငံရဲ့လွတ်လပ်ရေးအတွက်ကြိုးပမ်းပြီးတော့တိုက်ပွဲဝင်ခဲ့တဲ့ဗိုလ်ချုပ်အောင်ဆန်းဆိုလို့ရှိရင်လေသူမရှိတော့ပါဘူးဒါမဲ့သူ့ရဲ့အကြောင်းကတမိုင်းမှာကြံနေခဲ့ပါသေးတယ်။အော်ဗိုလ်ချုပ်အောင်ဆန်းလို့ပြောရရင်လူများစွာကယူတည်ခြင်းလေးမျက်ခြင်းနော်တတိယခြင်း နော်အာမလို့အာမရဖြစ်ခြင်းဒေါသထွက်ခြင်းဟလားအများကြီးစိတ်ထဲမှာခံစားရငါတို့ဘူဂျုဟာဆိုပြီးတော့ဆိုတော့ကျွန်တော်တို့အသက်ရှင်နေတဲ့နေ့ရက်ကာလတွေမှာနောက်ထပ်ကာလတစ်ခုဟာတမိုင်းဖြစ်ပါတယ်အဲ့ဒီတမိုင်းမှာကျွန်တော်တို့ဟာဘလို့ကပီးမျိုးရေးထိုးပြီးတော့အသက်ရှင်သွားမလဲဆိုတာအင်မတန်အရေးကြီးလားဒါကကျွန်တော်ကကဘာကျော်တဲ့ပုံကိုယ်ကြီးအကြောင်းနဲ့ရှင်းပြီးပြောလို့မိသားစုတစုမှာဆိုလို့ရှိရင်လည်းဒီတိုင်းပဲကျွန်တော်တို့အသက်ရှင်နေတဲ့နေ့ရက်ကာလမှာဒီမိသားစုနဲ့ဟလားဘလောက်သူဟာအလုလုသွားလဲကောင်းတာလားဆိုးတာလားသူတေဝါပြီဆိုလို့ရှိရင်ဒီမိသားစုမှာလည်းတမိုင်းကြံတာပဲကဘာကျော်မဟုတ်ပင်မဲ့လေသူကကောင်းခဲ့တယ်မိသားစုပေါ်မှာကောင်းခဲ့တယ်အနစ်နာခံခဲ့တယ်လှုပ်ခဲ့တယ်ဟလားမိဘစကားကိုနားထောင်ခဲ့တယ်ကိုယ့်ရဲ့သားသမီးမှာကောင်းကောင်းပြည့်စုံခဲ့တယ်ဆိုလို့ရှိရင်လည်းသူတမိုင်းကြံတာပဲကောင်းကောင်းမလှုပ်ခဲ့ဘူးဆိုးခဲ့တယ်မိုက်ခဲ့တယ်မိသားစုတော်ဝင်မကြေခဲ့ဘူးဟလားမိဘတွေပေါ်မှာလည်းမကောင်းခဲ့ကိုယ့်သားသမီးမှာလည်းမကောင်းခဲ့ဆိုရင်လည်းသူတေဝါပင်မဲ့လေသူ့ရဲ့မိသားစုဝင်ပိုင်းလေးမှာသူ့ရဲ့တမိုင်းကတော့ကြံနေခဲ့သေးတာပဲအဲ့တော့အချိန်ကာလတွေအပေါ်မှာကျွန်တော်တို့ဟာသုံးသပ်ပြီးတဲ့အခါမှာငါဟာဘလို့လမ်းကြောင်းမျိုးရွေးချယ်မလဲဆိုတာပေါ့ဒီနေ့လူငယ်လူရွယ်တွေကဆုံးဖြတ်ချက်ချမှာဖြစ်ပါတယ်အဲ့တော့ကျွန်တော်ကပြောခဲ့လို့အတိတ်ကာလရှိတယ်ပစ္စုပန်ကာလရှိတယ်အနာဂတ်ကာလရှိတယ်အဲ့ဒါကျွန်တော်တို့အသက်ရှင်နေတဲ့အချိန်အသက်ရှင်နေတဲ့ကာလအတွင်းပဲဖြစ်သေးတယ်အဲ့ငါတည်သွားခဲ့ရင်တော့မှလူတွေငါအကြောင်းကိုဘယ်လိုပြောစီခြင်းတလဲဆိုတာဟုတ်ပါကျွန်တော်တို့ထည့်ပြီးစဉ်းစားမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့လောကမှာနေထိုင်ရတဲ့ကိစ္စဟာပေါ်သေးသေးမဟုတ်တော့ဘူးပေါ်ပြက်ပြက်မဟုတ်တော့ဘူးဆိုတာကိုဒီနေ့ကျွန်တော်တို့နားလည်သဘောပေါက်လို့ရပါတယ်ဒီနေ့လူများစွာဟာငါတို့အသက်ရှင်နေတဲ့အချိန်မှာကောင်းကောင်းနေရကောင်းကောင်းစားရရင်ပြီးရောဟေ့ဆိုပြီးတော့ငါတို့တမိုင်းဘလူရိုင်းရိုင်းဆိုပြီးအသက်ရှင်နေတဲ့လူလည်းရှိပါတယ်ဒါပေမဲ့အဲ့ဒီလူမျိုးတွေကိုကောင်းပါတယ်လို့ပြောတဲ့ခက်ဟာမရှိတော့ပါဘူးဒီနေ့ခက်ဟာအများအတွက်မဟုတ်တာတော့မှအသက်ရှင်နေတဲ့အချိန်တော်အတွက်မှာကိုယ်နဲ့သက်ဆိုင်တဲ့အဝိုင်းအဝန်းလေးကိုယ့်မိသားစုပဲဖြစ်ဖြစ်ကိုယ့်ရဲ့ပတ်ဝန်းကျင်ပဲဖြစ်ဖြစ်တော်မူကိုနဲ့ဆက်ဆိုင်တဲ့ဖြည့်တွေ့ဆက်ဆံနေရတဲ့အဝင်းအဝိုင်းလေးရမှာဖြစ်ဖြစ်ဒီလူကဘလောက်ကောင်းတဲ့အမှုအများအတွက်အမှုကိုလုပ်သွားလဲဆိုတော့မှတ်တမ်းတင်ပြီးတဲ့အခါမှာဂုံပြုတ်နေတဲ့ကဘာဂုံပြုတ်နေတဲ့ယာစုနှစ်ဖြစ်နေပါပြီဒါကြောင့်မလို့ကျွန်တော်တို့ကအသက်ရှင်နေထိုင်တဲ့အခါမှာကျွန်တော်တို့မျှော်ကြည့်ပြီးတော့ကျွန်တော်တို့ရဲ့နုပြူတဲ့အသက်တာကိုပြင်ဆင်တာတော့မှနော်ကျွန်တော်တို့တခုတည်းမဟုတ်ပြဿနာတခုကြုံလာပြီးဒီကိစ္စတခုကိုလုပ်ကားတော့မဆုံးဖြတ်ချက်ချတော့မင်းကျွန်တော်တို့မျှော်ကြည့်ရမယ်အစိတ်အပိုင်းเนี่ยအင်မတန်များလာပါတယ်လို့ပဲကျွန်တော်ပြောချင်ပါတယ်။အဲ့လိုမျိုးများတဲ့အတွက်ကြောင့်ကျွန်တော်တို့ရဲ့အဆုံးဖြတ်ချက်တွေကျွန်တော်တို့ရဲ့လောက်ကင်ပြုတ်မှုဓာတ်တွေအများကြီးအများကြီးအသေးစိတ်ကိုကျွန်တော်တို့ကထည့်သွင်းစဉ်းစားပြီးခါမှာအနာဂတ်မှာငါ့အတွက်ကောင်းအောင်မလုပ်မလဲ။နောက်ဆုံးငါ့ရဲ့ဘဝတက်တန်ကုန်သွားလို့ငါ့နာမည်ဒီအဖွဲ့အစည်းမှာကြံခဲ့ရင်တော့မှလူတွေဘလို့ပြောပြီးတော့ကြံခဲ့ရအောင်ဆိုပြီးတော့ကျွန်တော်တို့ကကြိုးစားအားထုတ်ဖို့ရန်အတွက်လိုအပ်နေတဲ့အချိန်ကာလအခုအချိန်ကာလပဲဖြစ်ပါတယ်။ဒါကြောင့်မလို့လူငယ်လူရွယ်တွေရဲ့ဘဝအသက်တာအင်မတန်တောင်းကြီးပါတယ်လူငယ်လူရွယ်တွေဘဝအသက်တာအင်မတန်မှကြိုးစားခြင်းအားထုတ်ခြင်းနဲ့အသက်ရှင်ဖို့ရန်အတွက်အင်မတန်အရေးကြီးလာပါတယ်ဒါကြောင့်မလို့နုပြတ်တတ်တာအတုဇာကဏ္ဍရဲ့အစီအစဉ်ကိုနားထောင်နေကြတဲ့လူငယ်လူရွယ်တွေကိုကျွန်တော်ဒီနေ့ကနေပြီးတော့တိုက်တွန်းပြီးတော့တွန်းအားပေးလိုက်ချင်ပါတယ်ကျွန်တော်တို့ရဲ့ဘဝအသက်တာမှာကျွန်တော်တို့ရဲ့မျက်စိတစ်ဆုံးကိုပဲမကြည့်ပဲနဲ့မျက်စိနဲ့မမြင်ရတဲ့နေရကာလတွေအတွက်ကျွန်တော်တို့အကောင်းဆုံးကိုပြင်ဆင်ပြီးတဲ့အခါမှာအသက်ရှင်နေထိုင်သွားကြပါအနာဂတ်မှာဘာတွေဖြစ်နိုင်မလဲဆိုတာကျွန်တော်အကောင်းဆုံးတွက်ဆပြီးတော့ကောင်းတဲ့အလုပ်တွေကိုစူးစမ်းပြီးတော့လုပ်ခဲ့ပါနောက်ဆုံးကျွန်တော်တို့ရဲ့ဘဝအကြတာကုံဆုံးသွားရင်တော့မှငါလုပ်ခဲ့တဲ့အလုပ်ထဲမှာငါဟာနာမည်ကောင်းနဲ့ကျန်ရမယ်နော်ငါဥဆောင်ခဲ့တဲ့အဖွဲ့အစည်းမှာငါမရှိတော့ရင်လည်းငါနာမည်လူတွေတတတနဲ့ရွတ်နေရမယ်ဆိုတဲ့စိတ်ဓာတ်မျိုးနဲ့ရေရှည်ကိုကြည့်ပြီးတဲ့အခါမှာကျွန်တော်တို့အသက်တာတွေကိုအားထည့်ပြီးတော့ကျိုးပန်းပြီးတော့အသက်ရှင်နေထိုင်သွားဖို့ရန်အတွက်အင်မတန်အရေးကြီးလာတဲ့အချိန်နဲ့နေရကာလတွေဖြစ်တယ်ဆိုတဲ့အကြောင်းကိုသတိမိသွားမှဆိုတဲ့အတွက်ကြောင့်မကျွန်တော်နေပြီးတော့သတိပေးရင်းနဲ့ဒီအကြောင်းအရာလေးတွေကိုကျွန်တော်မိမောင်းထိုးပြလိုက်ချင်ပါတယ်။လူပြတ်တတအတုဇာကဏ္ဍအစီအစဉ်ကိုနားထောင်နေကြတဲ့လူငယ်လူရဲ့အောက်ဆီယံအထူးပဲကျေးဇူးတင်ပါတယ်။ကျွန်တော်ရဲ့မျက်စိတစ်စုံမကြည့်ပဲနဲ့အနာဂတ်ကာလကိုကြည့်တတ်တဲ့လူငယ်တွေအနာဂတ်ကာလပြီးွားတဲ့ခါမှာတော့မှတမိုင်းကိုကြည့်တတ်တဲ့လူငယ်တွေဖြစ်ပြီးတော့မိမိတို့ရဲ့ဘဝအသက်တာကိုကောင်းအောင်ကြိုးစားခြင်းနဲ့အတူတမိုင်းမှာပါကောင်းတဲ့အမှတ်ကြောက်ကိုတင်နိုင်တဲ့လူငယ်လူရွယ်တွေဖြစ်နိုင်ကြပါစေလို့ကျွန်တော်တို့ရဲ့နုပြတ်တတ်တာအတုဇာကဏ္ဍအစီအစဉ်လေးကနေပြီးတော့ဆုတောင်းမေတ္တာပို့တာပေးလိုက်ပါတယ်ကျွန်တော်တို့ရဲ့အစီအစဉ်လေးဒီမှာပဲခေတ္တရန်နာဝင်ပြုပါကျွန်တော်ကတော့အစီအစဉ်တင်ဆက်သူတေဇာဖြစ်ပါတယ်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ